ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခတွေနေရပြင်းရေးစီစဉ်မှာတိုးတက်မှုတွေမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုလိုက်ပြီးတိမ်နဲ့ချီတဲ့ရွှေကြာဒုက္ခတွေကိုရိုင်းစကန်တစ်ခုပြောင်းရွှေ့ပြီးစီစဉ်နေကြောင်းလည်းပြောဆိုလိုက်ပါတယ်ဒုက္ခတွေနေရပြင်းနေရေးမြန်မာဆွေးနွေးတဲ့သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာအပေါင်းဝင်ကျိုးဝဲမှုတွေရှိခဲ့ပေမဲ့လည်းအခုချိန်ထိထင်သာမြင်သာတိုးတက်မှုတွေမတွေ့ရတဲ့အကြောင်းအင်္ဂါလုတ်ကိုရလို့ရှာမှုဖော်တခုဖြစ်တဲ့ Amnesty International ဖွဲ့ရဲ့အတွင်းရေးမှူးချုပ်ဆလိရှက်တီနဲ့ဒီကနေ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ကြပါဒီခါဒီနယ်မြောက်ပိုင်းမှာပြည်ရဲနဲ့ဩဂုတ်လနောက်ပိုင်းကလူငယ်ရေးကိစ္စကနေကိုစီရင်တိုက်ခဲ့တဲ့ AIC ဆွေးနွေးအုပ်စုကိုမြန်မာလူငယ်ရေးတပ်ဖွဲ့တွေလိုင်းလံရှင်းလင်းရမှာနောက်ဆက်တွဲလူခွင့်ရေးချုပ်ဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခတွေအကြီးအကျယ်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်မကြာခင်မတော်ရသည့်နီကက်လာနေနဲ့အမျှဖြစ်တယ်လို့နေဆိုင်နေကြရတဲ့ဒုက္ခတွေဘေးရန်နဲ့ကျွမ်းနိုင်ကြောင်းလည်းတာဝန်ရှိသူတွေသတိပေးနေကြတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒုက္ခတွေအတွက်ရိုင်းစကန်တွေဖြင့်တောင်ပိုင်းကမ်းရိုးတွေကဘာသာချက်ကမှစီစဉ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဆက်တလို့ကျွန်းပေါ်မှာဒုက္ခတွေ9000လောက်အတွက်ဆက်လို့ပြီးစီးနေပြီဖြစ်ကြောင်းလည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောဆိုခဲ့ကြတာပါ။ဒီမှာဆွေရဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေဆိုင်ရာခြားတိုင်းဝန်ကြီးဒေါက်တာဝင်းမြတ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရှုတင်းပါတဲ့သွားဖို့ရှိနေကြတော့ပဲဒုက္ခတွေနေရပြင်းရေးအစီအစဉ်တွေတိုးတက်မှုမရှိသေးတဲ့ပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအားမလိုအမရသဘောထားတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကွန်ကတွင်မှုကြောင့်ကော်ဖီအန်နဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ချန်ပီကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်တဲ့ဖွဲ့ရေးကော်မတီကိုဥဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကတော့ရှစ်သိန်းမဲ့ပုံစံတွေမှာစတင်မဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခတွေနဲ့လည်းတွေ့ဆုံနိုင်မယ်လို့ညွှန်လင်းရပါတယ်